အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလူအခွင့်အရေးကိုအကာအကွယ်ပေးရေးကိစ္စကိုဦးစားပေးတဲ့လို့အောက်လွှတ်တော်အမတ်တယောက်ကပြောလိုက်ပါတယ်။မလ18ရက်နေ့တောက်ကြနေတော့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှရိုဟင်ဂျာတွေရဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့တာမှကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်က Republican အမတ် Ed Rice ကအခုလိုပြောခဲ့တာဖြစ်ပါတယ်
။ We must find a way forward to improve the living conditions of the Rohingya.And the cruel mistreatment.
Rohingya ရဲ့အခြေအနေတိုးတက်အောင်နှီးလန့်ရှာရပါမယ်။ Rohingya Muslim တွေအပေါ်ရရဆက်ဆက်ဆောင်ရွက်နေမှုတွေရပ်တန့်ကရပ်ရပါမယ်။ American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူခွင့်ရေးကိစ္စကိုဦးစားပေးဆောင်ရွက်ရမယ်လို့ပြောတော်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဒေါအောင်ဆန်းစုကြည် Washington မြို့တော်ကိုလာခဲ့စဉ်က Rohingya ကိစ္စကိုပြောခဲ့ပေမဲ့အခုအချိန်ထိ Rohingya တွေအပေါ်ဖိနှိပ်မှုတွေရှိနေပြီးတော့ကျူးလွန်သူတွေကိုအရေးယူခြင်းမရှိတဲ့အပေါ်မှာသူ့အနေနဲ့စိတ်ပြတ်မိတယ်လို့လည်းကြားနာပွဲမှာအမတ် Rice ကပြောသွားခဲ့ပါတယ်။ကုလသမဂ္ဂအတွေ့ရမှုချုပ်ဟောင်း Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲပေါ်ပါမယ်လို့ဒေါအောင်ဆန်းစုကြည်ကလူသိရှင်ကြားပြောထားပြီးဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကစောင့်ကြည့်နေမှာဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Ed Rice ကကြားနာပွဲအဖွဲ့မိန့်မုံမှပြောသွားခဲ့ပါတယ်။တခါဒီ2016အောက်တိုဘာ9ရက်နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းဖို့လူကုလသမဂ္ဂလူခွင့်ရေးကောင်စီကနေပြီးတော့နိုင်ငံတကာကော်မရှင်တစ်ခုဖွဲ့ပြီးစုံစမ်းရေးတောင်းဆိုတင်တယ်လို့လည်းသူကပြောသွားပါတယ်။ဒီကြားနာပွဲမှာရိုဟင်ဂျာလူမျိုးမိုဟာမက်နာယင်းကရိုဟင်ဂျာတွေကြုံတွေ့နေရတဲ့အခြေအနေတွေကိုတင်ပြသွားခဲ့ပြီးတော့မြန်မာနိုင်ငံရဲ့လူမှုအတိုင်းအဝိုင်းထဲမှာရိုဟင်ဂျာတွေအနေနဲ့ဒဏ်တူအခွင့်အရေးနဲ့တိခါရှိရှိနေထိုင်ခွင့်ရရှိရေးကိုတောင်းဆိုသွားပါတယ်။ရိုဟင်ဂျာတီးခြားနိုင်ငံရှရီယာနိုင်ငံတည်ထောင်ရေးကိုသူတို့အနေနဲ့အားပေးမှာမဟုတ်ဘူးလို့လည်းမိုဟာမက်နာယင်းကတောက်ချန်နေကဝါရှင်တန်မြို့တော်မှာလုပ်တဲ့အောက်လွှတ်တော်ကြားနာပွဲမှာပြောသွားခဲ့ပါတယ်ရှင်။